စစ်ကောင်စီနဲ့အပြိုင်နယ်မြေစုမှုရေးအတွက်မော်လမြိုင်ရေးတဝဲအမှတ်၈ကာလန်တလျှောက်မှာဒေသခံတော်လှန်ရေးအင်အားစုတွေကအသွားအလာရင်းတွေကိုစစ်ဆေးရှာဖွေတာတွေလှုံ့ဆော်လာတယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီလိုရှာဖွေစစ်ဆေးရာကနေအရက်ဝတ်နဲ့သွာလာနေတဲ့စစ်ကောင်စီအဖွဲ့ဝင်တချို့ကိုဖမ်းဆီးတာတွေလည်းရှိတယ်လို့သိရပါတယ်ဒီအကြောင်းပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့မတ်သိန်ကြီးထိုက်ကပြောပြမှာပ
ါမော်လမြိုင်မူထုံတံဖြူစရက်ရေးတဝဲဘိတ်အမှတ်၈လမ်းမကြီးတလျှောက်သွားလာနေချတဲ့မော်တော်ယဉ်တွင်အနေနဲ့တားဆီးစစ်ဆေးတာကိုရပ်တန့်ပြီးအစ်စ်စစ်ခံချဖို့ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ကပြီးခဲ့တဲ့ဇွန်လအလဲလောက်မှကတည်းကထုတ်ပြန်ထားတာပါအဲ့ဒီအမှတ်၈လမ်းပိုင်းမှာဒေသခံတော်လှန်ရေးအဖွဲ့တွေအနေနဲ့မကြာခဏဆိုသလိုတားဆီးစစ်ဆေးတာတွေရှိနေပြီးအထူးသဖြင့်ခီးတဲ့တင်ရင်တွေကိုပို့ပြီးတော့စစ်ဆေးတယ်လို့ကိုရန်ကျုံတွေ့သူတွေကပြောပါတယ်။လမ်းပေါ်မှာတားဆီးစစ်ဆေးတဲ့အဖွဲ့ဝင်ဦးရေက20ဝန်းကျင်လောက်ရှိတယ်လို့ရေးဒေသခံတဦးကပြောပါတယ်
။စစ်ဆေးရင်တော့အနည်းဆုံးတော့ဟိုတော့ပဲရှင်းသွားမှလည်းပေါ့နော်ဒီကလာလဲရှင်းဦးသွားမှလည်းအဲ့လောက်ပဲမေးတယ်။အဓိကတော့ဒီခီးတဲ့တင်ไอ้สัตว์ตัวบาร์รู้สนเนเน่จ๋าเลยโปรดบ่เนาะคาร์บอนที่ตัดเสร็จแล้วบ่เนาะเราดูดีพีตัวนี้ก็ตัดเสร็จตันจ๋าแล้วบ่เนาะไอ้นี้คาร์นี่สนเลยอะนูมีแล้วบ่อ้าวไม่ติงงานในคาร์นี่สนเนาะแชร์แล้วมาบ่มาสน20รอบถั่วนี่แล้วบ่คาตรีแลนเจ้ามาเลยส่งเนี่ยตัวแลนชอบตัวละยาเลยเนาะชื่อเลย
KNL เนี่ย PDF ปูบองตัดภพไปอำเภอ8กาลันบ่มาสิซี้ถาคานี่ตะสินสึกข่าวสีอภพวินตะชุกูพั้นซียามิเดผิดสินเลยชื่อแก่บาดิปีแก่ได้ซุนละ18นี่ทุ่งกခီးတဲ့တင်ရှင်ပေါ်မှာပါလာတဲ့စစ်ကောင်စီတပ်သား၄ဦးကိုတွေ့ရှိခဲ့လို့ထိမ့်သိမ်းထားပြီးစစ်စည်းထားတွေကိုဆက်ပြီးလုဆောင်နေတယ်လို့တောင်ပိုင်းစစ်ဒေသခွဲအမှတ်၃ကထုတ်ပြန်ထားပါတယ်။တဝဲရန်ကုန်အမှတ်၈ကာလမပေါ်မှာလည်းတဝဲပြည်သူ့လူမျိုးရေးတပ်ဖွဲ့ TPLF နဲ့ဒေသခံပကဖအဖွဲ့တွေပူးပေါင်းပြီးခီးသွားလာသူတွေကိုစစ်စည်းထားတွေဒီအပိုင်းလုဆောင်ခဲ့ပါတယ်။အခုလိုလှုပ်ဆောင်တာကနေမြေစုမှုရေးအတွက်ခြေလှမ်းဆက်တင်တာဖြစ်တယ်လို့ TPLF အဖွဲ့ကပြောပါတယ်။တနင်္သာရီတိုင်းဒဝဲခရိုင်မှာဒေသခံပကဖအဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့များအပြန်အလှန်စီရင်တင်ပါမှုတွေရှိနေပြီးစစ်ကောင်စီဘက်ကလည်းမြို့တွင်းလုံခြုံရေးပိုင်းကိုပုံမှန်စစ်ဆင်းနေတယ်လို့လောင်းလုံပကဖအဖွဲ့ဝင်တဦးကပြောပါတယ်
။ဟိုတလောကဆက်ပြေးသွားတဲ့ကိစ္စလေတော်မင်းလာတော့ဘာလို့အဒီအာဘုတ်ရှောက်ဖျားတော့လုံနေတယ်ကရည်သားကနေပြီးတော့ဆက်ပြေးသွားတဲ့ကိစ္စလေဆက်ပြေးတဲ့နေရာနီးတဝိုက်ကတော့တော်တော်လေးတော့သူကဟိုအာဘုတ်ပြီးတော့ရှောက်ဖျားပြီးပါလေလောက်တာပေါ့ဟုတ်ယူတွင်းကတော့ပုံမှန်ပဲယူတွင်းကတော့ကျွန်တော်တို့ယူတွေကတော့ပုံမှန်လက်ပတ်နေတာပဲဆိုဆိုရတော့ပုံမှန်ပဲ
ရေပြည်မြို့နယ်ကံပေါက်ဒေသကစစ်ကောင်စီရည်တပ်အဖွဲ့ဝင်30ဝန်းကျင်ဟာပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့တုန်းကထွက်ပြေးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာပါ။ဒါနဲ့ပတ်သက်လို့ VOE အနေနဲ့တော့တီးခြားအတိမပြုတ်နိုင်သေးပါဘူး။တဝဲခရိုင်မှာစစ်ကောင်စီကမြူရင်းဒဲနဲ့ရီလန်းချောင်းရှာပွေစစ်ဆေးတာတွေကိုပိုအားကောင်းအောင်လုပ်နိုင်ပေမဲ့တော်လန့်နဲ့နီးစပ်တဲ့ကားလမ်းမပိုင်းတချို့မှာတော့ဒေသခံပကဖအဖွဲ့တွေရဲ့အင်အားကပိုကောင်းတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တဝဲအမှတ်၈ကားလမ်းမတနီယာမှာအင်ဂျီကားတစ်စီးကိုရှာဖွေစစ်ဆေးရင်းပြည်သူတွေနဲ့အတူအသွင်ယူလိုက်ပါလာတဲ့ရဲတပ်ချက်တအုပ်ကိုဖမ်းဆီးရမိခဲ့တယ်ဆိုဒဝဲပြည်သူလူမျိုးရေးတပ်ဖွဲ့ TPLF ကထုတ်ပြန်ထားပါတယ်။ဇူလိုင်လ2ရက်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမလွဲတောင်စူပောင်းစစ်စင်ရေးဂိတ်ကနေရေပြူမြို့မှာရဲစခန်းကိုပြန်လာတဲ့ရဲတပ်ချက်ကြီးဇော်မင်းဦးကိုဖမ်းဆီးရမိပြီးစစ်ဆေးနေချိန်မှာပြန်လည်ခုခံလို့ပြစ်ခတ်ဖမ်းဆီးရင်းအဲ့ဒီတက်ချက်ကြီးတည်ဆုံသွားတယ်ဆိုလဲဖော်ပြထားပါတယ်ရှင်။